မင်္ဂလာပါခင်ဗျာဒီနေ့တည်းလီလိုင်းစီစဉ်မှာတော့ဒီ2019ခုနှစ်ထဲမြန်မာနိုင်ငံရဲ့ငင်းငယ်လုံငန်းစဉ်ဘလောက်ထိခီးပောက်ခဲ့တယ်လဲဆိုတာဆွေးနွေးမှာပါဒီနေ့စမ်းပိုင်းမှာပဲရခိုင်လက်နက်ကင်ဖွဲ့အေကရခိုင်ပြည်နယ်မှာဝင်တက်ရတာကနေလက်နက်ကင်ပြစ်ပခတ်တွေကြီးထွက်လာတာအခုချိန်ထိပါဒီနေ့ထဲမှာပဲငင်းငယ်ဆွေးနွေးတာလေးမြန်မာစစ်တပ်ဘက်ကတစ်ပတ်သက်ပြစ်ခတ်ရစဲကြီးညာခဲ့တာတွေလည်းရှိပါတယ်ဒါမှမဟုတ်တိုင်းသားဒေသတွေမှာတော့စီးတင်းမှမှုတွေလည်းရှိနေတော့မှာဆိုတော့ဒီ2019ခုနှစ်ထဲမှာမြန်မာနိုင်ငံရဲ့ငင်းငယ်လုံငန်းစဉ်မှာအောင်မြင်မှုတွေဆုံးရှုံးမှုတွေဘာတွေရှိခဲ့လဲရှေ့လာမယ့်နှစ်သစ်မှာဘာတွေမျှော်လင့်နိုင်မလဲဆိုတာတွေကိုဆွေးနွေးကြပါတယ်ကျွန်တော်တို့ပင်နိုင်ဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားသူနှုတ်ရှိပါတယ်သူကတော့ပိုအမျိုးသားလွတ်မြောက်ရေးဖွဲ့ချုပ် PNL ရဲ့ဦးဆောင်နာရကလည်းဖြစ်ဒီငင်းငယ်လုံငန်းစဉ်ဦးဆောင်ဖွဲ့PPST ဖွဲ့ဝင်သူလည်းဖြစ်တဲ့ဦးခုံကပါနောက်သူကတော့တိုင်းသားရေးအကဲခတ်ပုဂ္ဂိုလ်သူဖြစ်တဲ့ဦးမောင်ဆိုးလို့ဖြစ်ပါတယ်ဆိုတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှုတ်လည်းဒီလိုင်းပေါ်မှာရောက်နေပြီဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအစီအစဉ်ကိုစတင်ပါတယ်ဆိုတော့အရင်ဆုံးအနေနဲ့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုကျွန်တော်ဒီတစ်နှစ်လုံးစာအတွက်ကိုပေါ့လေရေဝေးရပြန်ပြီးခြုံငုံသုံးသပ်စီရင်ပါတယ်ဆိုတော့ဆရာဦးခေါ်ကအရင်သုံးသပ်ပေးပါလားခင်ဗျာကျွန်တော်တို့ဒီတစ်နှစ်လုံးအတွက်ကိုပေါ့လေ2019ခုနှစ်ထဲမှာပြန်ကြည့်မယ်ဆိုရင်ငင်းငယ်လုံငန်းစရာရေဝေးအဖြစ်ရှေ့တိုးနေသလားနောက်ဆုတ်သွားသလားဘယ်လိုပြောနိုင်မလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့2019ကိုခြုံငုံသုံးသပ်မယ်ဆိုတော့ငင်းငယ်လုံငန်းစဉ်ကရပ်တန့်နေတာဆိုတော့နောက်တော့မဆုတ်ဘူးသို့တော့ရပ်တန့်နေပြီးတော့ရှေ့တိုးဖို့အင်မတန်မှနှေးကွေးတဲ့အချိန်နဲ့ရှေ့တိုးဖို့ကြိုးစားနေတာတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့
အဲ့ဒီနေရာမှာလည်းဒီလိုငင်းငယ်လုံငန်းစဉ်နှေးကွေးရတဲ့အကြောင်းကလည်းပဲပါဝင်ပတ်သက်တဲ့လူတွေအားလုံးမှာတော့စုပေါင်းတာဝန်ရှိကြပါတယ်အဲ့ဒီလိုစုပေါင်းတာဝန်ရှိတဲ့ပုံမှာလည်းကျွန်တော်တို့ NCS လက်မှတ်ရေးထိုးထားတဲ့ EO အဖွဲ့အခုလက်ရှိဆိုတော့ဆယ်ဖွဲ့ပေါ့ဗျာဒီဆယ်ဖွဲ့ရဲ့ကောင်းဆောင်တွေမှာလည်းစံတုံးတရားစုပေါင်းတာဝန်ယူဖို့တာဝန်ခံဖို့လည်းရှိပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
โอเคဆိုတော့ဟိုဆရာဦးခေါ်ကဒီနေရာမှာကျွန်တော်တို့ဒီလိုတက်နေရတဲ့ကိစ္စတွေမှာအဓိကအဟံအတားအနေနဲ့ပြောပါဆိုရင်ဘာရှိမလဲခင်ဗျာ
အဓိကအဟံအတားကတော့2018နှစ်ကုန်ကအတွေ့အကြုံ2018ကျွန်တော်တို့ဖိတ်ပြီးစီဝေးပွဲ 10+10 ခေါ်ယူပြီးတော့ရလတ်တွေပေါ်မှာဒီအင်းပွားပွဲရာဖြစ်တဲ့အဖွဲ့အချို့ပေါ်လာတယ်ပြီးတဲ့အခါကျတော့ကျွန်တော်တို့အဒီကနေစပြီးတော့ကျွန်တော်တို့ဒေသရေးလုပ်ငန်းစဉ်အပေါ်မှာအဓိကအခြေခံထားတယ်ကျွန်တော်တို့ NCE စာချုပ်အကောင့်တွေပေါ်တဲ့လုပ်ငန်းတွေပါအဲ့ဒီစာအကောင့်တွေပေါ်တဲ့လုပ်ငန်းတွေမှာအကောင့်တွေပေါ်တဲ့အတိတ်ပဲဖွင့်ဆိုတဲ့နီးနာတွေမတူတဲ့အပြင်ကိုကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်တွေကိုပါတော့ရိုက်ခတ်ပြီးတော့ဒီတစ်နှစ်ကျော်ပေါ့လေ2018အောက်တိုဘာ15ကနေစရင်တစ်နှစ်ကျော်2019အခုဆိုရင်နှစ်ကုန်ပါပြီတစ်နှစ်ကျော်ကျော်ကျွန်တော်တို့ကနိုင်ငံရေးလုပ်ငန်းစဉ်ရောနိုင်ငံရေးဆွေးနွေးပွဲလုပ်ငန်းစဉ်ရောအပြစ်ခရစဲရေးသဘောတူစာချုပ်အကောင့်အထည်ပေါ်တဲ့လုပ်ငန်းစဉ်ပါတော်တော်လေးတောင့်တေးသွားပါတယ်အဲတောင့်တေးသွားတာကိုကျွန်တော်တို့2019မှာစစ်စစ်နဲ့ရှားရှားတွေ့ရပါတယ်
โอเคကျေးဇူးပါဆိုတော့ဆရာဦးမမောင်စိုးရဲ့သဘောထားခင်ဗျာကျွန်တော်တို့ဒီ2019တနည်းလုံးကိုခြုံပြီးသုံးသပ်လိုက်မယ်ဆိုရင်ငင်းငယ်လုံငန်းစရာရှေ့တိုးနေတာနောက်ဆုံးနေလားဆရာဦးခုံကတော့ရှေ့လည်းမတိုးနောက်လည်းမဆုတ်ပေါ့လေတန့်နေတယ်လို့ဆိုပါတယ်ဦးမမောင်စိုးမြင်ရောခင်ဗျာ
ကျွန်တော်အမြင်ကတော့2019ခုနှစ်တစ်ခုလုံးမှာငင်းငယ်လုံငန်းစဉ်တရားဝင်ပေါ့နော် NCA လက်မှတ်ထိုးထားတဲ့ NCA ငင်းငယ်လုံငန်းစဉ်ကတော့ရပ်တန့်နေတယ်လို့ပြောရပါမယ်ခင်ဗျာရပ်တန့်ရတဲ့အကြောင်းရင်းကတော့ကျွန်တော်တို့2018ခုနှစ်အောက်တိုဘာ15ရက်နေ့မှာပြုလုပ်တဲ့ဒီ 10+10 ပေါ့နော်ဒီ SC နှစ်ပတ်လည်းသုံးနှစ်မြောက်နှစ်ပတ်လည်းနေ့ရစပြီးတော့ဒီသဘောနိုင်ငံရေးရသဘောထားကိုယ်လွှဲမှုတွေဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းမှာငင်းငယ်လုံငန်းစဉ်ဟာဒီ NCA ပြည် institution တွေတိုင်း VDGC တို့ GNC တို့ဒီ SC တွေကမကြည့်မနိုင်မဲ့ရပ်တန့်သွားတာပါရပ်တန့်သွားတဲ့အကြောင်းရင်းကတော့အဓိကဒီနေ့အထိရပ်တန့်သွားတဲ့အကြောင်းရင်းကတော့အချက်3ချက်လောက်ရှိပါတယ်ပထမအချက်ပြောမယ်ဆိုရင်မူဝါဒပိုင်းမှာဆိုလို့ရှိလို့ရှိရင်တော့ဒီငွေများရဲ့အခြေခံဥပဒေကြီးဆိုင်ရင်းနဲ့ဒီခွဲမထွက်ရဘူးဆိုတဲ့ဂရီကွေပီကိုချိတ်ဆက်ထားတဲ့ကြံစည်မှာဒါနဲ့ပတ်သက်ပြီးတော့မူဝါဒကိုလည်းမှုရှိပါတယ်။နောက်မူဝါဒကိုလည်းမှုတစ်ခုသေးတော့တတ်မလို့ဆိုတာနဲ့ပတ်သက်တဲ့အသေးပဲဖွင့်ဆိုချက်ပါ။ဒါနဲ့ပတ်သက်လို့လည်းအစိုးရတတ်မလို့နဲ့ EU ကြီးကျောင်းကဘောလာကိုလည်းမှုရှိပါတယ်။ဒါမူဝါဒရေးကိုလည်းမှုပါ။ဒုတိယအချက်အနေနဲ့ policy design ဆိုင်ရာပြဿနာကတော့ဘာလို့ရှိလဲဆိုတော့တစ်ခုကတော့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့အသေးပဲဖွင့်ဆိုချက်ပါ။ဒီဒေဝဖွင့်ဆိုကျန်တဲ့ပတ်သက်ပြီးတော့ကိုရမှုရှိနေတဲ့အတွက်ဒီနေ့ဒီချန်ပီယံမှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဆိုတာမကျမနိုင်သေးဘူးလေးနေကြော်သွားတဲ့အထိဒီလိုအခြေအနေမျိုးရှိပါတယ်နောက်မူဝါဒ sorry policy ဆိုင်ကိုရမှုတစ်ခုရပြောမယ်ဆိုလို့ရှိရင်တော့ တနင်္လာချာတိုင်းနဲ့ပတ်သက်ပြီးတော့ရင်းစီမံကြီးနဲ့ကိစ္စတွေအဆင်မပြေတာပါပဲ။တတိယအချက်အနေနဲ့ပြောရမယ်ဆိုလို့ရှင်တော့အသေးဖွဲကိစ္စလို့ဆိုရပါမယ်ဒီခီစနေဝေးရတ္တမတာစနေဝေးချင်းပါမယ်နေရာသတ်မှတ်တာအစပြီးတော့ဒီ EU ကောင်းဆောင်တွေခီးသွားလိုက်ရစာဒီကိစ္စတွေမှာလည်းပဲအဲပြည်လဲမှုတွေမရှိခဲ့ပါဘူး။ဒီအချက်၃ချက်ကြောင့်ဒီငင်းငယ်လုပ်ငန်းစဉ်ဟာနှိပ်ွေးရတတ်နေတယ်လို့ဆိုရပါမယ်။ဒါပေမဲ့တစ်ဖက်ကပြောမယ်ဆိုရင်တော့လေဒီ NC လုပ်ငန်းစဉ်တရားဝင်ရတတ်နေတဲ့ဟာကိုပြည်ပဲဟုအလို့သဘောဆွေးနွေးမှုတွေကို2019တည်းမှာတော်တော်များများလုပ်ခဲ့တာတွေ့ရပါတယ်။ဒါကြောင့်မလို့လေပြန်လေလက်ပတ်နိုင်မယ်လမ်းစတော့ရှာတွေ့တော့ပြီလို့ထင်ပါတယ
်။ဟုတ်ကဲ့။ဆိုတော့ဟိုတခုရှိတာပေါ့လေတချို့ကဒီအေငင်းငယ်ဆွေးနွေးပွဲနဲ့ပတ်သက်လို့ဟိုထောက်ပြကြတာမျိုးတွေရှိပါတယ်။ဒီဆိုကဘက်ကပေါ့လေငင်းငယ်မှာတောင်းဟိုယူထားတဲ့လူတွေဘက်ကတွတ်တွတ်လဲဟိုမလုံနိုင်တာမျိုးနောက်ပြီးတော့တက်ကပူပေါင်းဆောင်မှုအားနေတာမျိုးဆိုတော့တချို့ဝေဖန်ချက်တွေလည်းရှိပါတယ်။ဆိုတော့ကျွန်တော်တို့ဒီဘိုင်းမှာဆော့ဆော့ဆရာဦးမောင်ဆိုတော့မူပိုင်းတွေကိုပြောတယ်ပေါ့လေ။လူပိုင်းတွေအနေနဲ့ရောကျွန်တော်ငင်းငယ်ဖြစ်စင်မှာအားနေချက်တွေရှိခဲ့သလားဒီ2019ထဲမှာ
လူအနေနဲ့ပြောမယ်ဆိုရင်နှစ်ပတ်စလုံးမှာအားနည်းချက်ရှိပါတယ်။ဒါပေမဲ့ကျွန်တော်တူးချင်းမြန်ပြောမယ်ဆိုရင်အခုငင်းငယ်လုပ်ငန်းစဉ်အောင်မြင်မှုဆိုလို့ရှင်ဘသူဘဝကြောင့်ဆိုလို့ပြစ်တင်မယ်ပြစ်တင်နေမယ်ဆိုလို့ရှင်တော့ဒီငင်းငယ်လုပ်ငန်းစဉ်အောင်မြင်မှုပိုခက်ခဲလိမ့်မယ်လို့ထင်ပါတယ်။ဒါကြောင့်လူပိုင်းဆိုင်ရာနဲ့ပတ်သက်ပြီးဘသူဘဝကြောင့်ဆိုတော့ပြစ်တင်တယ်ဆိုကျွန်တော်မလုပ်ချင်ပါဘူးခင
်ဗျ။ဟုတ်ကဲ့ဆရာဦးမောင်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဆွေးနွေးပွဲကိုစာရီပြပို့ထားတာဟောတရက်ပေါင်ဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့လူတော်များရှိနေပါတယ်။ဟိုနောက်တစ်ခုကစိတ်ဝင်စားဆက်သွယ်ပြီးတော့ဆွေးနွေးဖို့အတွက်ကျွန်တော်တို့ဟိုဆက်သွယ်လာတဲ့ပုံစံတွေကိုလည်းအထူးပဲကျေးဇူးတင်ပါတယ်။ဟိုဒါပေမဲ့ဆွေးနွေးမဲ့လူတွေလည်းများတဲ့အတွက်လူရင်းတူရှင်ဆွေးနွေးပေးဖို့လည်းကြိုပြီးတော့မေတ္တာရပ်ခံပါရစေ။အရင်ဆုံးတော့ကျွန်တော်မြန်မာနိုင်ငံကဥဆိုးဝေလေလံမှာရှိနေပါတယ်။ဥဆိုးဝေဘဘောတာဆွေးနွေးလို့ရပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျွန်တော်မြန်မာနိုင်ငံရဲ့ဒီကိစ္စကအမှုကွန်ဆယ်ပြောပါရင်အဲ့တော့ဒီမှာနေမှာပြဿနာရနေပြဿနာတွေကိုလည်းမျိုးချင်းချင်းနဲ့ဆိုပြီးတော့ဒီနှစ်တိုင်းပြီးတော့ပြဿနာကအနှစ်ခွန်ဆက်ပြောတာမှာဟုတ်အင်းကအမှန်ကြီးတဲ့ဘာကပပြီးတော့ဒုတိယအင်းကအမှန်ကြီးတဲ့ကိုယ်ကြီးကြီးရှိကြပါလေ။ဒါရင်အဖြစ်ထွက်ခဲ့တယ်လို့ဆိုလို့ရှိရင်လူသားတွေကထွက်ခဲ့တယ်တိုက်ကြည့်လို့ဝင်လာကြတယ်ပေါ့နော်။ဒီအချိန်မှာပထမဒီလိုဒီရကြတဲ့ဦးအဖွဲ့ကပြောလာတယ်။ဟောဒီကနေ့အင်းကအခုပြောလာတယ်ဒီကနေ့ဒီကဒီနေ့ဒီကဒီနေ့ဒီမှာနေရတဲ့ပြဿနာတွေကိုအဲသဘောပေါက်မှာဘယ်လိုမျိုးအခြေခံနဲ့ဆက်ကြည့်ရလဲဒီဖြစ်တယ်နော်အဲဒါကြောင့်ကျွန်တော်ဒီခါဒီမှာဒီအင်းကြီးတို့ခေါ်ရနေကြတယ်ပေါ့ဒီကနေ့ကျွန်တော်နေနေတာကဒီဒီကနေ့မှာကြည့်တဲ့ပုံတွေပေါ့နော်အဲကျွန်တော်တို့ဟိုရင်းရတဲ့အမှုဆောင်ကကျော်ကအဲအဲပလာတိုင်းမှာပြည်သူကြီးကြီးကနေပြီးတော့ညာတန်ကြီးကဖြစ်ပြီးတော့တက်ချက်ပြရအတွက်အဲ့တော့ဒီခံပြီးရလေဒီလိုကြီးဒီလိုကြောင့်လည်းခါရမှာပေါ်ရတဲ့ဒီကြီးဟာဒီလိုတွေစီစနစ်ကြီးကိုအဲ့ဒီကြီးရုံးအခွဲလားဆိုတော့ဦးကြည့်ပြီးဒီကြီးကလည်းဟုတ်ကဲ့
ဟုတ်ကဲ့ဦးစိုးဝေဆွေးနွေးတာကျေးဇူးပါဦးစိုးဝေဆိုလိုတာဒီနောက်ကဒီအေးတို့အခုနောက်ပိုင်းကျမှဒီအေးပေါ်လာပြီးရခိုင်မှာဟိုဟိုဟိုမတင်မြင်ချင်းအခြေအနေတွေဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးဟိုအဓိကကျွန်တော်ဒီပင်နယ်ဆွေးနွေးမဲ့လူတွေကိုမေခွန်းထုတ်စေရင်လည်းဆိုတာကိုကျွန်တော်နားလဲပါတယ်ဆိုတော့ဒီနေရာမှာဥက္ကုဥက္ကရိုးကိုလည်းဟိုသူ့မေခွန်းနဲ့ဆက်ဆက်ပြီးတော့ဟိုမေးချင်တာတစ်ခုကပေါ့လေအခုဒီမြောက်ပိုင်းသုံးဘွဲ့နဲ့သူသဖြင့်ပေါ့လေဒီအေအေနဲ့ရခိုင်မှာတိုက်ပွဲတွေ2019ထဲမှာဖြစ်လာခဲ့တဲ့ကိစ္စတွေရှိတယ်ဒါတွေကတော့ကျွန်တော်ငင်းငယ်လုပ်ငန်းစဉ်မှာဘလောက်ထိအဟန့်တာဖြစ်ခဲ့တယ်လို့ပြောနိုင်မလဲ2019ထဲမှာ
ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့2019မှာမူလဒီ NC လမ်းကြောင်းပေါ်ကသွားနေတဲ့ငင်းငယ်လုပ်ငန်းတွေရပ်တန့်နေတယ်။အဲဒါရပ်တန့်နေတဲ့အတွက်တစ်ဖက်ကလည်း NC လမ်းကြောင်းပေါ်ရောက်လာမဲ့ဒီ NC လက်မှတ်ထိုးဖို့အဆင်မင်းမဖြစ်သေးတဲ့အဖွဲ့အစည်းတွေအတွက်ပို့ပြီးတော့အချိန်ရသွားပြီးတော့တို့အတွက်နော်တို့ညီမချက်ကိုတို့ဒီပရဟံနဲ့လှုပ်ဆောင်ဖို့ပို့ပြီးတော့ခွင့်လန်းဖြစ်လာပါတယ်။အဲဒီဖြစ်လာတဲ့ပုံမှာ NC လုံလန်းတရားရှိမတူဘူးနိုင်ငံရေးဆွေးနွေးပွဲဆိုတာလည်းတရားဝင်ဆွေးနွေးပွဲတွေရပ်သွားတယ်အဒီပေါ်မှာသက်သက်ကိုင်ထုတ်ရှားမှုတွေအားကောင်းလာပြီးတော့ဒီရခိုင်မှာဒီပုံမပြင်းထန်လာတဲ့သဘောလို့ကျွန်တော်တွေ့ရပါတယ်အကြေ2008တည်းကကျွန်တော်တို့ဒီနိုင်ငံဆွေးနွေးပွဲတွေခက်ဆိတ်ဆိတ်တရားဝင်ဆက်ရှိမယ်ဆိုရင်အားလုံးကဆွေးနွေးပွဲလမ်းကြောင်းပေါ်မှာတွေ့ဆုံဆွေးနွေးဒုတိုက်ညှိနှိုင်းနေရတဲ့ခါကျတော့ဒီပိပခကြီးကြီးမားမားဟိုကျေပြန့်လာဖို့ကတော့နည်းနည်းခက်နိုင်တာပေါ့။အဲ့မတွေ့မထိပဲနဲ့မစကားမပြောမဆိုရတဲ့
မမေအမေအတွေ့အကြုံကျဲသွားတဲ့ပုံမှာဒီလက်နက်ကန်တပ်ပွဲပုံများလာတာတော့ဒါဖြစ်နေထုံးတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးမောင်ဆိုရင်ဟိုဦးမောင်ဆိုရဲ့အမြင်ရောခင်ဗျာအခုကျွန်တော်တို့ဒီမြောက်ပိုင်းသုံးပွဲအထူးသဖြင့်ပေါ့လေဒီထဲကမအေအေနဲ့ရခိုင်မှာတိုက်ပွဲတွေကတော့ရှောက်ဆိုးသလိုပြင်းထန်နေတော့ဒါတွေရောကျွန်တော်2019ငင်းငယ်လုံငန်းစဉ်မှာဘလောက်ထိအဟန့်တာဖြစ်ခဲ့တယ်လို့သုံးသပ်နိုင်ရခင်ဗျာ
ကတော့ဒီကုငင်းရင်းလုံးမစမှာလည်းငါတိုက်ပွဲကြီးဖြစ်နေတော့အဟာတာဖြစ်တာမှန်ပါပဲဆိုရင်ဒါပေမဲ့ကျွန်တော်တို့ကဒီတက်တနာကိုကြည့်တဲ့အခါမှာပထမအဖြစ်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ဒီ AATNL ကိုကန့်ဖွဲ့ဆိုတာနောက်ပိုင်းမှာပေါ်လာတယ်ဆိုပေမဲ့လည်းဖြစ်လာတဲ့တက်တနာတက်တနာအနေနဲ့ဖြစ်လာပြီဆိုရင်တော့ဒီတက်တနာကိုဖြစ်ချင်းမှုစဉ်းစားဖို့လိုတယ်ပထမအဖြစ်အနေနဲ့စဉ်းစားဖို့လိုတယ်လို့ခင်ဗျာဒုတိယအဖြစ်အနေနဲ့ပြောမယ်ဆိုလို့ရှိလို့ရှိရင်တော့ဒီတပ်ဖွဲ့အနေနဲ့ဒီသူတို့ရခိုင်မှာအခြေစိုက်တဲ့ကိစ္စကိုအခြေစိုက်မှုစဉ်းစားလာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နားလည်သဘောပေါက်ဖို့လိုအပ်မယ်လို့ထင်ပါတယ်။တတိယအချက်အနေနဲ့ပြောမယ်ဆိုလို့ရှိရင်တော့ NC လုံငန်းစီရမအောင်မြင်တဲ့အချိန်မှာဒီ NC နဲ့ရလက်မရှိဘူးငါတို့လက်နက်ကြိုင်တိုက်မှာဖြစ်မယ်ဆိုတဲ့ဒီတစ်ဖက်တစ်ဖက်ကိုတုံ့ပို့လို့အချိန်နေမျိုးရှိနေတယ်ဆိုတော့ကျွန်တော်သဘောပေါက်ဖို့လိုပါတယ်။နံပါတ်၄အချက်အနေနဲ့ကတော့ကျွန်တော်တို့ဒီပါဝင်ရပိုင်းဖွဲ့ရင်းနဲ့ဆွေးနွေးတဲ့အချိန်မှာလက်တွေ့ကြကြတက်မနာကိုဖြည့်ချင်းကိုဆွေးနွေးသွားဖို့လိုအပ်မယ်လို့ထင်ပါတယ်
။ဟုတ်ကဲ့ဆရာဦးမောင်ဆိုဆွေးနွေးတာကျေးဇူးပါဆိုတော့ကျွန်တော်တို့ဟိုတိုင်းရဲ့ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေလိုင်းမှာရှိနေပါသေးတယ်။တူဦးကတော့ကျွန်တော်တို့ထိုင်းနိုင်ငံကကိုတီးလည်မှုဖြစ်ပါတယ်။ကိုတီးလည်မှုသဘောထားလည်းဆွေးနွေးလို့ရပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်အနေကတော့နော်ဒီအစိုးရတဲ့စစ်တပ်တွေလုပ်နေတာကတော့ကျွန်တော်တို့ပြည်သူလူအနေနဲ့ပြောရမယ်ဆိုရင်တော့ရိုးသားမှုမရှိဘူးလို့ကျွန်တော်ပြောရမှာဖြစ်ပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုရင်တော့ကျွန်တော်တို့တိုင်းလားဒေသကမှပြစ်ကဲဆဲလုပ်တယ်နော်အဲ့ဒီလက်မှတ်ထိုးတဲ့ဆိုပြီးတော့ကျွန်တော်တိုင်းလားဒေသမှာနေရာဝင်ယူနေတာများစွာရှိနေတဲ့အတွက်နော်ကျွန်တော်တို့တိုင်းလားပြည်သူတွေကတော့တော့ယုံကြည်မှုမရှိပါဘူးခင်ဗျာ။ဘာဖြစ်လို့လဲဆိုရင်တော့အခုကျွန်တော်တို့ပြောရမယ်ဆိုရင်နော်ဘူးဆွေရအဖွဲ့စည်းတစ်တားအဖွဲ့စည်းကယူတာလုပ်မယ်ဆိုရင်เนาะဒီကျွန်တော်တို့ဒီမွန်ပြည်နယ်မှာเนาะအခုစစ်တင်ဘောတွေခြားရတာကိုကျွန်တော်တွေ့ရတယ်စစ်တင်ဘောတွေခြားရတာကိုကျွန်တော်ကြားသိရပါတယ်ခင်ဗျအဲ့ဒါကြောင့်မို့เนาะယူတာတော့မလုပ်ပဲနဲ့เนาะအဲ့ဒီလက်မှတ်ထိုးတာတို့ပြစ်ခတ်စေလက်မှတ်ထိုးတာတို့ပြောနေတာကျွန်တော်တို့တိုင်းသားခေါင်းဆောင်တွေကိုเนาะတိုင်းသားပြည်သူတွေကိုเนาะနှစ်တိတ်တူဖြစ်နေပြီးတော့ကျွန်တော်တို့တိုင်းသားပြည်သူတွေကိုဒီနေ့နေ့မှာအုတ်ထုံးမယ်နော်အုတ်ထုံးမယ်နော်တစ်ဖက်ကနော်ဖိနိုင်မယ်ဆိုတော့ပုံစံမျိုးနဲ့သူတို့လှုပ်ဆောင်အောင်ကျွန်တော်တွေ့ရတဲ့အတွက်နော
်သူ
တို့အနေနဲ့ကတော့ယူသားစွာလုပ်ဖို့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကိုသီးလည်းမဆွနေတဲ့ကျေးဇူးပါဟိုယုံကြည်မှုမရှိလို့လည်းကျွန်တော်တို့အခုလိုဟိုတစ်ဖက်နဲ့တစ်ဖက်လိုပြဿနာတွေရှိနေဆုံးမယ်လို့ပဲပြောရမှာပါနောက်တစ်ခုကဒီ NCA လေးနှစ်ပြည့်ခန်းနာမှာတော့လည်းဒီတက်ရောက်ကြတဲ့ခေါင်းဆောင်တွေကြားမှာဒီကိစ္စကိုအလေးထားပြောသွားတယ်ဆိုတော့လည်းကျွန်တော်တို့တွေ့ခဲ့ရတယ်လည်းရှိပါတယ်ဆိုတော့ကျွန်တော်နောက်တစ်ခုကိုလည်းလှည့်ပေးချင်ပါတယ်သူကတော့မြန်မာနိုင်ငံရဲ့ပါပဲကိုဆိုင်းအောင်ကျော်ဆန်းဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲတော့ပြောချင်တာတော့ညာစစ်တပ်ကတော့ခဏတော့ပြောခဲ့တယ်လို့ပေါ့ကျွန်တော်ကငင်းငိုင်းရတော့လို့မမဟုတ်ပါဘူးသူတို့တက်ကတော့ငင်းငိုင်းရဆိုတာမလို့တော့နေကြနော်စစ်တိုင်းငါးတိုင်းရက်ပြည့်နောက်ပိုင်းမှာရခိုင်ပြည်နယ်ကိုတော့ပြီးတော့ဖိတိုက်တာပဲကြည့်ကြနော်ကျွန်တော်တို့အနေနဲ့ကျွန်တော်များများကြည့်ပါလဲအဲ့ဒါတော့တိုင်းနာလက်နဲ့ကြိုင်နေဟိုဘက်နဲ့တိုက်လိုက်ဒီဘက်နဲ့တိုက်တာတမ်းတော်ကတော့အဲ့လိုလောက်ထုံးလုံးကြီးရဆိုတော့အဲ့လိုပဲကြတမ်းတော်အနေနဲ့2008ခြေကဥပဒေမပြင်းစင်တွေတိုင်းပြရတော့ဘယ်တော့မှငိမ့်ငိမ့်ရမရတော့ဘူးလို့ကျွန်တော်ပြောပြပါမယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ကိုဆိုင်အောင်ကျော်ဆန်းဆွေးနွေးတဲ့ကျေးဇူးပါ။နောက်တူကတော့ကျွန်တော်တို့ဖင်လန်နိုင်ငံကိုငင်းချင်းအောင်ဖြစ်ပါတယ်။ကိုငင်းချင်းအောင်တဘောလာလဲဆွေးနွေးလို့ရပါတယ်ခင်ဗျ။အ
ဲကျွန်တော်အခုမေးချင်တာပေါ်အောဥက္ကဋ္ဌခေါဥက္ကဋ္ဌရှိတယ်ဆိုတော့သူ့ကိုပဲမေးချင်ပါတယ်။နောက်ဥမ္မမောဆိုလဲရှိတဲ့ကတိုင်းရင်ပေါ်အိုးတွေလိုချင်တာနဲ့တခြားတိုင်းရင်းသားတွေလိုချင်တာနဲ့ကတူရဲ့လား။နောက်တစ်ချက်ကဥက္ကဋ္ဌတို့ပြောထားတာရှိတယ်ကျင်းနေရှမ်းနေမပါဘူးဆိုလဲငါတို့ကငါတို့ဆက်လုပ်မယ်ဆိုတဲ့ကိစ္စမျိုးရှိတယ်။မတူညီတဲ့လူတွေကစုလာလိုအပ်ချက်မတူညီတဲ့လူတွေကဒီမှာဟိုအင်အားရဖို့အတွက်တပိုင်ကလုံးပြစ်ခတ်ရတဲ့နာမည်ခံပြီးတော့ကိုပြောချင်တာပြောဆိုချင်တာဆိုနေတာခစ်တက်ကိုပို့ပြီးတော့ထောက်ခံတယ်လို့ဖြစ်မနေဘူးလားခစ်တက်အင်အားကောင်းအောင်လုပ်တယ်လို့ဖြစ်မနေဘူးလားဆိုတာကျွန်တော်သိချင်ပါတယ်ကျေးဇူးရှိချင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီကိုငင်းချင်းဆိုလိုချင်တဲ့ဘောကဒီတန်းသားတွေဘက်ကဟိုချင်းကပ်ပုံချင်းကပ်နီးရဟိုသူကတိုက်ပြီးပုံဝင်ချပုံမရဘူးဆိုတော့တန်းသားတွေဘက်ကမတူညီတဲ့ဟိုတောက်ဆူချက်တွေနဲ့မတူညီတဲ့ပုံစံတွေနဲ့ချင်းကပ်တာဟာဟိုစစ်တပ်ကလူလာနေတဲ့လမ်းကြောင်းပေါ်ရောက်နေသလားဆိုတော့မေးခွန်းလို့ကျွန်တော်နားလဲပါတယ်ဆိုတော့ဆရာဦးခွန်ဟုတ်ကပဲဒါဟိုတုံ့ပြန်ပြီးဖြေပေးစေချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဒီဆရာကြီးကတော့ဒီ ကျွန်တော်တို့ EO တွေပေါ့လေတိုင်းပါလက်ကန်အဖွဲ့အစည်းတွေရဲ့ဒီအချိန်ခံကြကြစိတ်သဘောပေါက်နေတာတွေ့ရပါတကယ်တော့ကျွန်တော်တို့ပြည်တော်စုအဆင့်ပြည်တော်စုတောင်ဝမ်းလုံးရဲ့အကျိုးစီးပွားကိုကြည့်ပြီးတော့အာတောင်းဆိုမယ်ဆွေးနွေးမယ်ဆိုရင်တော့အားလုံးအမြင်တူကြပါတယ်ဥပမာပြည်တော်စုကြီးထဲမှာဒီမိုကရေစီရေးအမျိုးသားတန်းတူရေးဘုဘင်ပြတ်ထားမယ်ခွင့်ရေးဒီအရေးတွေပြည့်စုံတယ်အာဖက်ဒရယ်ပြည်တော်စုတည်ဆောက်မယ်ဆိုတော့အားတော့တူကြပါတယ်ဒါကနိုင်ငံလုံးတိုက်တာနဲ့အနာဂတ်နိုင်ငံရေးမှန်ချက်ဖြစ်ပါတယ်ဒါတို့လိုတူတဲ့အတွက်လည်းပဲ FCA စာချုပ်ရဲ့အာခန့်တပုံမှန်တက်မှာပါတဲ့ဟုတ်လားကျွန်တော်နိုင်ငံရေးမှန်ချက်တွေကိုကျွန်တော်လက်မှတ်ထိုးတာဖြစ်ပါတယ်အဲ့ဒါတူပါတယ်သို့တော့တစ်ဖွဲ့ချင်းတစ်ဖွဲ့ချင်းလူမျိုးတစ်မျိုးချင်းတစ်မျိုးချင်းကကောင်တယ်ပေါ်တဲ့နေရာမှာသူ့အဖွဲ့ကိုယ်အဖွဲ့သူ့လူမျိုးကိုယ်လူမျိုးစသည်ဖြင့်ဒီဘာဘောလေကိုဘက်ကကိုအကျိုးစီးပွားကိုရှင်ကြည့်လိုက်တဲ့ခါကျတော့တစ်ခါတလေချိတ်ထိုးတဲ့နေရာမှာပြည်တော်စုတစ်ခုလုံးရဲ့အကျိုးလားအနာလားလူမျိုးတစ်မျိုးအဖွဲ့အစည်းတစ်ခုရဲ့အကျိုးလားဆိုတာချိတ်ထိုးတဲ့နေရာမှာတစ်ခါတလေချော်လာတွေ့ရပါတယ်အဲ့လိုချော်ခဲ့လို့ရှိရင်ပြည်တော်စုအကျိုးကိုပဲရှေ့ရှုဖို့ဆိုပြီးတော့ကျွန်တော်တို့အတိုက်တိုးကြောဆူရတာဖြစ်ပါတယ်အယူဆကွဲပြားတာမဟုတ်ပါဘူးပေါ်ဒီမှာကျဟာလာကျွန်တော်တို့နိုင်ငံကြီးမှာကျမတူကြလည်းမဟုတ်ပါဘူးအကောင့်ထဲပေါ်တဲ့နေရာမှာချင်းကတ်တဲ့နေရာမှာဘယ်အထိုင်မှာလဲဘယ်အကျိုးစီးပွားနဲ့ချင်းကတ်တယ်လဲဆိုတာအဲ့ဒါကွာခြားတာလေးတွေရှိတတ်ပါတယ်ဒါကလည်းပဲရှိနိုင်လို့ရတဲ့ကိစ္စပါအ
ဲ့
ဒါလို့ကွာခြားတာကြောင့်ရှိနိုင်လို့မရဘဲနဲ့တော့ကျွန်တော်တို့ဒီပူပေါင်းဆောင်ရွက်လို့မရတဲ့အဆင့်တော့မရောက်ပါဘူးအခုချိန်ထိကျွန်တော်တို့ပူပေါင်းဆောင်ရွက်နေကြပါ
โอเคခုခေါကဆွနေတဲ့ကျေးဇူးပါဆိုတော့ကျွန်တော်ဆွနေဝဲအတွက်ကိုပါဝင်ဆွနေဖို့ဆက်သွယ်ထားသူနောက်တူလည်းရှိနေပါသေးတယ်ကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်တဘောတော့လည်းလိုရင်းတူရှင်ဆွနေလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့အဓိကအခြေခံဥပဒေကိုပဲပြင်ဖို့အတွက်ပဲပြောနေရပါခင်ဗျာတန်းမတော်ကဒါဟို NLD ကပြောနေတော့လည်းလည်းရေလေသူလိုက်ရောသင့်ပါလေတန်းမတော်အကြောင်းကိုပဲဟလာဟိုကျွန်တော်တို့ ICG လို့ဆိုလို့ရောက်သွားတာပဲအတိုင်းအတာလည်းလိုလားကျင်တာကဒီစစ်တပ်မှာဝန်ထမ်းတွေမှာအရာရှိတွေမှာတိုင်းရင်းသားပေါင်းစုံလိုချင်တယ်အဲ့ဒါတိုင်းရင်းသားပေါင်းစုံလည်းသူတို့လည်းလိုချင်ကြတာပဲသူတို့ကတိုင်းရင်းသားအဲ့ဒါညှို့ချင်တယ်ဆိုရင်တော့ဟာလာဒီ2020ကိုဟိုကျိုးစွဲနေတဲ့အားလုံးကိုဟာလာဟိုဗမာတံခိုးအနေနဲ့လည်းဟာလာ2090ကျော်ပါပြီဟိုမျက်လုံးတွေလည်းပွင့်နေပါနားတွေလည်းဖွင့်တင်ပါပြီအားလုံးကဟိုအဲ့လိုလက်တွဲဖို့အားလုံးအဆင်ပြေဖြစ်ပါလေဟုတ်ကဲ့ဒီလောက်ပါပဲကို
ဟုတ်ကဲ့ကိုသမ်းမောင်ဆွေးနွေးတဲ့ကျေးဇူးပါနောက်ထပ်ကျွန်တော်တို့ဟိုစာရီပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များရှိနေပါသေးတယ်အခုဒီ Facebook မှာကျွန်တော်တို့ဆွေးနွေးနေတဲ့အချိန်မှာလည်းဟိုတိုက်ရိုက်မှတ်ချက်ပေးနေတာတချို့ရှိပါတယ်တယောက်ကဆိုရင်တော့ဦးတူးဆိုတာဆက်စပ်ကိုသမ်းမောင်ပြောတဲ့သဘောထားမျိုးပါပဲမြန်မာနိုင်ငံမှာငင်းငယ်ရဖို့ဆိုရင်2008အခြေခံဥပဒေပြင်ရမယ်ဆရာနာရှင်ချုပ်ငင်းရမယ်ဒီလိုမှမဟုတ်ရင်တော့ဘရော့မှာငင်းငယ်မြင်မဟုတ်ပါဆိုပြီးရေးပါတယ်နောက်ထပ်တော်တော်ရှင်တူမစင်ညာနေပြဖို့ထားတော့ခိုင်ယိုးမှဖြစ်ပါတယ်မအေးသန္တာကျော်ဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါကိုအောင်လုံးကြီးခိုင်ယိုးမှဆိုတဲ့ Facebook အကောင့်ပိုင်ရှင်ကမစင်ညာမှာရေးထားတာပါသူကတုံးသက်ရရင်နဲ့တမြန်မာနိုင်ငံမှာစစ်မှန်တဲ့နိုင်ငံရေးစနစ်ရုပ်လုံးအခုထိမရှိသေးပါဘူးစစ်တပ်ကနိုင်ငံရေးကိုခေါင်းစဉ်အမျိုးမျိုးပြောင်းပြီးတော့အုပ်ချုပ်ခဲ့တာပဲရှိပါတယ်ပြည်ထောင်စုစနစ်မဖြစ်ခဲ့ပါဘူးနှစ်စစ်တပ်ဟာခေတ်ဆက်ဆက်နိုင်ငံရေးမှာအောင်ပွဲဘယ်တော့အခါမှမရှိခဲ့ပါဘူး။စစ်ရေးမှာတော့အတိုင်းအတာတစ်ခုထိအာသာချက်ရှိခဲ့တဲ့သမိုင်းအနည်းငယ်ရှိခဲ့ပါတယ်။ဒါကြောင့်နိုင်ငံရေးထက်စစ်ရေးကိုပို့ပြီးတော့အကဲဆက်အောင်လို့ဖန်တီးနိုင်မှ2008ဥပဒေနဲ့အပြန်အလှန်တွေ့ချိတ်ထားနိုင်တာကိုတွေ့ရပါတယ်။၎င်း2008ဥပဒေဟာပြည်ထောင်စုကိုစစ်ရေးနဲ့ဖြိုတက်ထားတဲ့အစိပ်ပိုင်းကပိုခဲ့ပါတယ်။ပြည်ထောင်စုစစ်စစ်ပေါ်ပေါက်ဖို့အစွမ်းစာအရေးယောင်လို့မပါသလိုသူတို့ဟာပြည်ထောင်စုကိုတိုင်းသားပေါင်းစုံပါလာအောင်အေးထူပူမြနိုင်ငံတည်ဆောက်နိုင်အောင်ထိစွမ်းဆောင်ရည်နဲ့ကျင့်ဝတ်မရှိတာလည်းထင်ရှားပါတယ်တဲ့။စစ်မှန်တဲ့ပြည်ထောင်စုကိုတည်ဆောက်မယ်ဆိုရင်တော့ပြည်သူအာဏာတို့ကအခက်ရအကြဆုံးပါဒါကြောင့်မလို့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့တိုက်ပွဲပြင်းထန်လာမှုရဲ့ပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေပေါ်ပြက်ပြက်ဖြစ်နေတယ်ဆိုတာအဓိကတရားခံကစစ်တပ်ရဲ့နိုင်ငံရေးတမိုင်းနောက်ခံအကြောက်တရားကြောင့်ပါပဲသူတို့စစ်တပ်အုပ်စုကအခုချိန်မှာမြန်တပန်းလှအောင်လို့နိုင်ငံရေးတမိုင်းတဲ့အောင်ပွဲဖြစ်နေအ short တင်လို့ရင်တော့ဒီနေ့လို့ရင်ဒီနေ့ငြိမ်းချမ်းရေးနဲ့စီရင်တစ်ခုစလုံးချုံးဝေသွားနိုင်မှာသိကြပါရဲ့လို့ခိုင်ယုံမဆိုတဲ့ Facebook အကောင့်ပိုင်ရှင်ရေးထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်တစ်ဦးကတော့ကျွန်တော်တို့မိထီလာမျိုးကဦးစိန်မောင်မှာနန်းလောင်ဖတ်ပြပေးပါဦးခင်ဗျ
2019ခုနှစ်အတွင်းမှာအဖြစ်ခတ်ရစဲရေးငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ဆွေးနွေးပွဲတွေအကြိမ်ကြိမ်လုပ်ခဲ့ပါတယ်။ဒါပေမဲ့လည်းအပြည့်အစုံသဘောတူညီချက်မျိုးတွေတော့မရကြသေးပါဘူး။ဆက်ပြီးတော့တွေ့ဆုံဆွေးနွေးမယ်ဆိုတဲ့သဘောတူညီချက်မျိုးလောက်ကိုတော့ရပြီးတော့ရက်ဆိုင်ခဲ့ရတာပါ။ ဘယ်လိုဝဖြစ်ဖြစ်တွဲဆောင်ညီနိုင်ဆွေးနွေးမှုတွေကဆက်လက်လှုပ်ဆောင်နိုင်မယ်ဆိုရင်အောင်မြင်မှုရဖို့အတွက်မျှော်လင့်ချက်ထားစရာအခြေအနေပါတွဲဆောင်မှုအများလေးလေးရင်းနှီးလေးလေးတူးသဘောတူးသည့်လေးအတူအလျှော့လုပ်ပြီးတော့ရှစ်ဆက်ဆွေးနွေးနိုင်လေးလေးဖြစ်လာမှာပါဒီလောက်ဆွေးနွေးပါလျက်နဲ့သဘောတူညီချက်မရနိုင်နေတာကတော့နှစ်ဖက်သဘောထားအမြင်ကွာဟာချက်တွေရှိနေစေကြောင်းပဲလို့ဆိုချင်ပါတယ်ကွာဟာချက်ကိုယုံကြည်ချက်နဲ့ဖုံးလွှမ်းနိုင်အောင်လက်တွေလှုပ်ဆောင်မှုမှန်ကန်ခြင်းတို့နဲ့တိဆောက်ရွာမှာဖြစ်ပါတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားနေခြင်းကအဟန့်အတားမယုံကြည်နိုင်စရာတွေဖြစ်နေပါတယ်။တိုင်းရင်းသားအဖွဲ့အစည်းတွေကကိုယ်ပိုင်အုပ်ချုပ်ရေးနဲ့တန်းတူညီတူအခွင့်အရေးရဖို့နယ်မြေတတ်မှတ်ရယူစီမံကုကွယ်နိုင်ဖို့ဆိုတဲ့တောင်းဆိုချက်တွေကိုလက်နက်ကင်ဆောင်အင်အားပြတောင်းဆိုနေတဲ့အတွက်ညှိနှိုင်းရေးခံနေတယ်လို့မြင်ပါတယ်။မယုံသင်္ကန်းစရာဖြစ်နေတယ်လို့ထင်ပါတယ်။ပနာမသဘောတူထားတဲ့ bilateral ကိုလက်မှတ်ထိုးချုပ်ဆိုလိုက်မှတန်ရရော့ကျသွားမယ်ထင်ပါတယ်။တိုင်းရင်းသားအဖွဲ့အစည်းတွေရဲ့တင်ပြဆွေးနွေးတောင်းဆိုမှုတွေကိုအစိုးရအထူးသဖြင့်တော့စစ်ကောင်းဆောင်တွေကတန်ရစိတ်နဲ့ကြီးပြီးတော့ခွဲမထွက်ရေးလက်နက်ကင်အဖွဲ့တီးခြားမထားဘဲနဲ့ပြည်တော်စုတပ်မတော်အဖြစ်ပေါင်းစည်းရက်တီလာရေးတွေကိုတောင်းဆိုညှိနှိုင်းနေပါတယ်။အဖြစ်အခက်ရက်စဲရေးကိုလည်း bilateral စာချုပ်ချုပ်ဆိုလိုက်နာကျင့်သုံးပြီးမှ NCA တဆင့်ကူဖို့တပ်မတော်ကသဘောထားနေပါတယ်။တမရော်က2008ဖွဲ့စည်းပုံကိုကင်ပြီးတော့ဒီသဘောထားတွေတင်ပြဆွေးနွေးနေတာကြောင့်ကြော်လွားရခက်ခဲနေတယ်။ဆွေးနွေးပွဲတွေရက်ဆိုင်ကျဆင်းသွားတယ်လို့မြင်ပါတယ်။2008ဖွဲ့စည်းပုံကိုပြင်သစ်တာပြင်နိုင်ပြင်တော့ရွယ်ကူမှုပြေလည်မှုတွေရှိလာနိုင်မယ်လို့ယူဆပါတယ်။2019ခုနှစ်မှာရခိုင်ပြည်နယ်အရင်းနဲ့ပတ်သက်လို့ ULA AA တို့ကရခိုင်ပြည်နယ်အာဏာပိုင်အဖွဲ့ရခိုင်ပြည်နယ်အစိုးရကိုဖွဲ့မယ်လို့ပြောဆိုလာကြပြီးဆိုတော့ညီညာရေးအတွက်ရင်းလင်းစရာဖြစ်လာရပြန်ပြီလို့ဆိုရတော့မှာပါ။နှစ်ဖက်ညှိနှိုင်းပေးဖို့ဂျာခန်အဖွဲ့တို့လိုအပ်နေပြီလို့ထင်မြင်ပါကြောင်းပါခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ဒါတော့မေတ္တာမျိုးကဦးစိန်မောင်ရဲ့စာပါသူစာမှာရောတခြားရှေ့ကစာရီမှာလည်းအဓိကထောက်ပြသွားတာတော့ဒီညဉ့်ညဉ့်လေးလုပ်ငန်းစဉ်မှာ2008ဖွဲ့စည်းပုံကအဟံတားဖြစ်နေတယ်ဆိုတာကိုထောက်ပြပါတယ်။ဆိုတော့ဆရာဦးမောင်ဆိုရင်ဒီကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ပြည်တွင်းဒီညဉ့်ညဉ့်လေးလုပ်ငန်းစဉ်ဟာဒီဖွဲ့စည်းပုံကိုချက်တဲ့ရှားမှာ80နာမည်နီလန်းအနေနဲ့ပြောမယ်ဆိုရင်ဘာတွေများရှိမလဲဆရာဦးမောင်ဆို။
ဒီကတော့ဗျာဒီကနာဟိုဝင်အောင်ဆင်းနေတဲ့ဒီပြောတဲ့ချက်ကတော့အမှန်ပဲဗျာအခြေခံဥပဒေကိုပြင်ဆင်ဖို့ပဲဘာလဲဆိုတော့ February နဲ့ပတ်သက်တာကိုဝင်ပြထန်းကွင်းနဲ့ပတ်သက်တာကိုဝင်ရုပ်ချွေရည်နဲ့ပတ်သက်တာဒီချက်တွေဖြည့်ဆည်းပေးဖို့ပဲပြီးခဲ့တဲ့ KNY စကူမှာလည်း KNY ကဒီဘယ်လိုမျိုးဆောင်မှုတွေစေဖို့ပြီးတဲ့တော်လာမှာလည်းတာပါပဲဒီလိုကိုဝင်ပြထန်းကွင်းကိုဝင်အုပ်ချုပ်ကွင်း February ခွေနဲ့ပတ်သက်ပြီးတော့အခြေခံဥပဒေပြင်ဆင်နိုင်မှာညီငယ်ရမှာပဲအဲ့လိုနိုင်ငံရေးပေါင်းကိုကျွန်တော်တို့ကမချစ်ထွန်းနိုင်တဲ့ကြီးကတော့ကျွန်တော်တို့တိုက်ပြည်မှာစစ်ပွဲနဲ့စစ်ပွဲလို့လည်းခြောင်လဲနိုင်မှာမဟုတ်တယ်လို့ကျွန်တော်တို့ဒီညီငယ်လူငန်းစီရံလည်းနှောင့်နှေးနေမှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးခွန်ဦးကောင်ကိုလည်းကျွန်တော်ဒီဟိုစီစဉ်ငါမကြားခင်ကျွန်တော်တို့အဆုံးသတ်ဖို့2မိနစ်လောက်ပဲလိုပါတော့တယ်ဆိုတော့ကျွန်တော်အချုပ်အနေနဲ့ပြန်မေးချင်တာကတော့ဒီညီငယ်လူငန်းစီရံနဲ့ပတ်သက်လို့ပေါ့လေကျွန်တော်ဒီနေ့ထဲမှာကြုံခဲ့ရတာတွေတွေ့ခဲ့ရတာတွေကိုသင်ခန်းစာယူပြီးရှေ့လာမယ့်နေ့အတွက်ကျွန်တော်တို့ဟိုမျှော်ပြင်ဆင်ထားတင်တာတွေစောင့်ရန်ရှောင်ရန်နေဘာများရှိမယ်လို့ဆရာဦးခွန်ဦးကသုံးသပ်လို့ရမယ်
။အာကျွန်တော်ဒီညီငယ်လူငန်းစီရံအမျိုးသားပြန်လဲတင်ပြရေးလူငန်းစီရံပေါ့ကျွန်တော်တို့ဒါတွေအားလုံးကတတွဲတဲ့သွားနေတော့ဒီ2019မှာတောင်းနေသွားတာနဲ့ပတ်သက်ပြီးတော့ဒီပေါ်လာတဲ့နိုင်ငံတကာဖိအားဒီနိုင်ငံတကာရဲ့ဒီခုံရုံးတွေကဆွဲဆိုတဲ့ဟာတွေပေါ်လာတဲ့ခါကျတော့ဘာပဲဖြစ်ဖြစ်ဒီနိုင်ငံတကာမှာကိုတိုင်ကြီးဂုံတိတ်ခါရှိဖို့မျက်နှာပြန်ပွင့်ဖို့အတွက်ပုံရိပ်ကိုပြင်ဆင်ဖို့ကအားလုံးကညီညွတ်မှရမယ်ပူးပေါင်းဆောင်ရွက်မယ်ရမယ်ဆိုတဲ့အမြင်ပေါ်လာတယ်ဒါကြောင့်အခြေခံအကြဆုံးဖြစ်တဲ့ဒီလိုလေအားလုံးလိုအားနေတဲ့ချင်းချင်းကြီးအခြေခံခိုင်ခံမှမရရှိရင်ဘယ်လိုပြည်တော်စုတိဆောက်နိုင်မှုအတွက်ဟာလာအခြေခံအုံမြင့်ဟိုဒီလမ်းကြာဟောပါဗောလေဒီမူဝါဒတွေချမှတ်နိုင်ရေးကိုကျွန်တော်အစောတလင်းလုပ်ဖို့လိုတယ်ဒါမှပြည်တွင်းကျင်းပမှုနဲ့ကျွန်တော်တို့ဒီအားရှိမှုပေါ်မူတည်ပြီးတော့နိုင်ငံတကာကိုရင်ဆိုင်နိုင်ရရလိမ့်မယ်ဆိုတာလေအားလုံးပြင်လာတဲ့ခါကျတော့ချင်းချင်းလုပ်ငန်းတွေကပုံပုံညီညွတ်စွာနဲ့ရှေ့တိုးနိုင်မယ်လို့ကျွန်တော်ပြောလင်းတယ်ခင်ဗျာ2020တည်းမှာ
ဟုတ်ကဲ့ဦးကောင်ကကျေးဇူးပါဆိုတော့ဆရာဦးမောင်ဆိုတော့ခင်ဗျာကျွန်တော်အချိန်2မိနစ်လောက်တော့ရပါသေးတယ်ရှင်းနစ်လာမယ့်2020အတွက်ပေါ့လေငင်းငယ်လေးလုပ်ငန်းစဉ်မှာအဓိကပြင်ဆင်ထားတဲ့နေရာတွေဘာတွေများဆရာအနေနဲ့မြင်မိလဲ
ဟုတ်ကဲ့ဒီ2020ဇန်နဝါရီရှင်းနစ်မှာကျွန်တော် GNCM ခေါ်ပြီးလို့ရှိလို့ရှိရင်တော့ကျွန်တော် NC institution ဖြစ်တဲ့ UMDGC တို့ GNC တို့ဒီတော့တက်လက်လက်ဒီပြန်လဲပြီးတော့ပုံမှန်လက်ထပ်ဖို့လို့လို့အမလလို့ဇမလေးဒီ timing နဲ့တမမှုစစ်စနွေးဝဲတွေကိုပြန်ရုံကလုပ်နေတာအောင်မြင်တယ်လို့ဆိုရတယ်ဒီအချိန်ကနေဆိုတော့ကျွန်တော် UPDPC မှာ
ကျွန်တော်ကိုယ်ပြထားခွင့်နဲ့ပတ်သက်တာကိုယ်ပိုင်အချက်အလက်နဲ့ပတ်သက်တာကိုစာရုပ်ဒီဆက်ရမှုနဲ့ပတ်သက်တာပြည်နယ်ရေးအခြေခံခုရေးဆွေးနွေးနဲ့ပတ်သက်တာတွေကိုအချိန်ယူပြီးတိတိကျကျရှင်းလင်းလင်းနဲ့သဘောတူညီရယူဖို့လိုအပ်ပါတယ်အဲ့လိုသဘောတူညီချက်သာရယူနိုင်တယ်ဆိုလို့ရှိရင်အဲ့ဒီသဘောတူညီချက်ရယူတဲ့အခြေခံပေါ်ကနေပြီးတော့အခြေခံဥပဒေကိုပြင်ဆင်သွားမယ်ဆိုလို့ရှိရင်တော့ကျွန်တော်ညီငယ်ရေးလုပ်ငန်းတွေအရှိတက်ဆင်တက်နိုင်လိမ့်မယ်လို့ဆင်ပါတယ်
โอเคปาวินซุนิไปได้อุหมมองซูอุคงกาโกไลปาวินซุนิจาได้ตัวนี้สายยีตาเปปุตัวนี้เนี่ยตอดทะชินในอารมณ์เลยอุทุเจซุติมาเลยครับเนี่ย